အနာသိကောင်စီရဲ့ဖမ်းဆီးထိန်သိမ်းခြင်းခံထားတဲ့နိုင်ငံတော်အတိုင်းအမင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ပွဲအခမ်းအနားတွေကိုပြည်ရင်းပြည်ပမှာရှိကြတဲ့ဒီမိုကရေစီလိုလားသူတွေကကိုနီးကိုဟန်နဲ့ဒီကနေ့ကျင်းပခဲ့ကြပါတယ်။ဒီကနေ့ကချင်ပြည်နယ်ဖက်ကတ်မြို့နယ်လုံကြီးကျွော်အုပ်စုမှာဒေါ်အောင်ဆန်းစုကြည်ရဲ့မွေးနေ့ပွဲပြုလုပ်နေချိန်မှာပဲစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အပြစ်မဲ့ပြည်သူ၃ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်မြို့မှာတော့ဥအောင်ဆန်းတမိတေကောင်းကျမ်းမာပါစေဆိုတဲ့နဖူးစည်းစာတမ်းကိုကန်ဆောင်ပြီးနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးတောင်းဆိုကြတဲ့ကြွေးကြော်သံတွေကိုဒီကနေ့အော်ဖစ်ခဲ့ကြပါတယ်။စကိုင်းတိုင်းစနေကြီးမြို့နယ်နဲ့ကနီမြို့နယ်တွေမှာမွေးနေ့ပွဲတွေကိုကျင်းပခဲ့သလိုတင်းပြည်နယ်မြောက်ရီခရိုင် KNU တပ်မ6နယ်မြေတွင်းကလွတ်မြောက်နယ်မြေတနေရာမှာဒေါအောင်ဆန်းစုကြည်ရဲ့89နှစ်ပြည့်မွေးနေ့ပွဲကို KNU အထူးကော်မတီတာရီတစ်ခုကဦးဆောင်ပြီးကျင်းပခဲ့ပါတယ်။PDF တပ်ဖွဲ့တော်တော်များများတရှိရနေရာတွေမှာလည်းကျင်းပပြကြတယ်လို့သိရပါတယ်။နိုင်ငံတကာမှာတော့ထိုင်းနိုင်ငံမဲဆောက်ပြည်သူဆေးဦးကြီးမှာဒေါ်ဆန်းစုကြည်မွေးနေ့ပွဲအထိမ်းအမှတ်ဖြစ်တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဝေးရောက်အေးအော်ပြီးအသင်းကဥဆောင်ပြီးသွေးတူတန်းပွဲပြုလုပ်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဒေဂူးမြို့မှာရှိတဲ့ကိုရီးယားမြန်မာငြိမ်းချမ်းရေးစင်တာမှာမွေးနေ့ပွဲအခမ်းအနားကိုကျင်းပခဲ့တယ်လို့အမေရိကန်နိုင်ငံဝါရှင်တန် DC နဲ့နယ်သာလန်နိုင်ငံဘရီတာမြို့တွေမှာလည်းကျင်းပခဲ့ကြတယ်လို့သိရပါတယ်။